အီသီယိုးပီးယားနေထိုင်လိုက်က Boeing 737 MAX 8ကြီးတဲ့ဒင်းလေးရင်ပြတ်ကျသွားပြီးတဲ့နောက်အဲ့ဒီရင်ပြန်လာတာကိုရပ်ဆိုင်းထားတဲ့နိုင်ငံတွေပိုတိုးလာနေပြီးအဲ့ဒီအထက်မှာဩစတြေးလျနဲ့စင်ကာပူနိုင်ငံတွေလည်းပါလာပါတယ်။ဒီဒင်းအမျိုးအစားပြတ်ကျတာအခုဒီချိန်ဟာ9လအတွင်းဒုတိယအချိန်မှာအီသီယိုးပီးယားနေထိုင်လိုက်ကကြီးတဲ့ဒင်းလေးရင်ဟာတနည်းနည်းလေးကအဒစ်အဘာဘာမြို့တော်လေးလေးကနေပြန်တက်သွားပြီးတိတ်မကြခင်မှာပဲပြတ်ကျသွားတာကြောင့်ဒင်းဘောပါကြီးတဲ့အမှုတန်း159ဦးစလုံးသေဆုံးသွားပါလေ။အဲ့ဒီကြည့်ရတော့တရုတ်၊အင်ဒိုနီးရှား၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကသူတို့စီမှာရှိတဲ့ Boeing 737 MAX 8လေယာဉ်တွေကိုရထားလိုက်တာပါ။တနင်္ဂနွေကလေယာဉ်ပြတ်ကျတဲ့ဖြစ်ရပ်ကိုသုံးသပ်စစ်ဆေးနေချိန်မှာဒီလေယာဉ်တွေပြန်လည်လာဖို့ရည်ရွယ်ဆိုင်ထားလိုက်တာဖြစ်တယ်လို့ဩစတြေးလျနဲ့စင်ကာပူလေကြောင်းအနာပိုင်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဒီကနေ့အောက်တိုဘာလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေပြန်တက်သွားပြီးနှစ်နှစ်ပိုင်းအတွင်းမှာလည်းဂျာဘာပင်လယ်ပြတ်ကျသွားတဲ့လေယာဉ်နဲ့အခုအီသီယိုးပီးယားတောင်ပိုင်းကပြတ်ကျသွားတဲ့ Boeing 737 MAX 8လေယာဉ်တို့ဟာမော်တော်အတူတူပဲဖြစ်ပါတယ်။လေယာဉ်ပြတ်ကျမသွားခင်လေယာဉ်နောက်ပိုင်းကနေမီးခိုးတွေထွက်လာတာကိုတွေ့လဲရတယ်လို့မျက်မြင်တွေ့သူနှစ်ဦးထက်မနည်းကပြောထားပါတယ်။